Welcome to the Voice of America in Burmese.
Mingla mne ke ma shin. American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့2016ခုနှစ် December 26ရက်တနင်္လာနေ့မနေ့ဖက် VOE season တွေစတင်နေပါပြီ။ line meter 32 40နဲ့49တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျပါခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာနက်နက်ခင်းပါခင်ဗျာအခုတနင်္လာနေ့နက်နက်ခင်းမြန်မာနိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့ကျွန်တော်စံမိုးဝေးကြီးညာပေးမှာဖြစ်ပါတယ်ရုရှားနိုင်ငံတဝန်းထောင်နဲ့ချီတဲ့ရှာဖွေရေးနဲ့ကယ်ဆယ်ရေးလူသားတွေဟာပင်လယ်တွင်းပစ်ကျသွားတဲ့ရုရှားစစ်လေယာဉ်နဲ့ပတ်သက်တဲ့တဲလွန်စားတွေကိုလိုက်လံရှာဖွေနေကြပါတယ်ချီလီနိုင်ငံမှာတော့ 9.6 ပြင်းအားရှိတဲ့မင်းကလေးလှုပ်ခတ်သွားခဲ့ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့သတင်းတွေကြားဖို့ရှိပါတယ်ခင်ဗျာ
အခုနှစ်ပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ရှမ်းပြည်တောင်ပိုင်းကရှမ်းလက်နက်ကိုင်အဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်နယ်ဘက်ကမဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်နေတာပါကြောင့်ပါလဲ
။ယောက်ျားစစ်တပ်ကိုခန္ဓာကိုယ်အတွက်မြမတပ်မတော်ကအာစီအက်စက်ကိုကြားခံလုပ်ပြီးကျွန်တော်ရဲ့နေရာတွေကိုလာပြီးဘက်ဖာဇုံလာတိဆောက်တယ်လို့ကျွန်တော်မြင်တယ်ကြားခံနေမိဒီလား
။ TNL ရဲ့ထွေထွေအတွေ့အမှုပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်ရှင်။မြမရေးဆွေးနွေးခန်းမှာတော့ရခိုင်အရေးအာဆီယံဝင်ကြီးတွေကိုခေါ်ယူဆွေးနွေးခဲ့တဲ့အခြေအနေကို VOE ကတီးတန့်တွေ့ဆုံဆွေးနွေးထားတာကိုလည်းနားဆင်ကြရမှာပါရှင်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးရထားတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုဥစာမိုးဝင်းနဲ့ကိုညံဝင်းအောင်တို့ကကြေညာပါမယ်ရှင
်။ရုရှားရေတပ်ကရင်ငုံတမန်တရားကြောအပါအဝင်ရုရှားနိုင်ငံတဝန်းကထောင်ထဲရှိတဲ့ရှာဖွေရေးနဲ့ကယ်ဆယ်ရေးလုပ်သားတွေဟာဆိုရှီပင်လယ်နက်စိတ်ကမ်းကိုတင်းတင်းနာနီမှာရောက်ရှိနေကြပြီးပင်လယ်တွင်ပြတ်ကျသွားတဲ့ရုရှားစစ်လေယာဉ်နဲ့ပတ်သက်တဲ့တဲလွန်စားတွေကိုရှာဖွေနေကြပါတယ်။အဲဒီလေယာဉ်ပေါ်မှာလူပေါင်း62ဦးလိုက်ပါသွားတာဖြစ်ပါတယ်။စစ်တပ်ရဲ့ပြောခွင့်ရသူတဦးရဲ့ပြောကြားချက်အရလေယာဉ်ပေါ်မှာလိုက်ပါသွားသူတယောက်မှအသက်ရှင်ကျန်ရတာမရှိဘူးလို့ပြောပါတယ်။လေယာဉ်ပေါ်မှာနိုင်ငံတကာကချီးကျူးထောက်ပံ့ပြုခံရတဲ့ရုရှားစစ်တီးဝဲကဒါဇင်နဲ့ချီတဲ့အဆိုရောအကြော်မော်တွေလိုက်ပါသွားကြတာပါတင်းနနာနေကိုနိုင်ငံနဲ့တဝမ်းမှာဝန်ထဲချင်းအထိမ့်မှအဖြစ်သတ်မှတ်တဲ့အကြောင်းသမ္မတဗလာဒီမီယာပူတင်ကကြေညာခဲ့ပါတယ် TU-154 အမျိုးအစားလေယာဉ်ဟာပြန်တက်ပြီးတဲ့နောက်2မိနစ်ကြာမှပြတ်ကျသွားတာဘာကြောင့်ဖြစ်ရတာလဲဆိုတာကိုဖော်ထုတ်နိုင်ဖို့အတွက်တဲလွန်စာရရှိနိုင်ရေးတညာလုံးမနေမနာရှာဖွေကြဖို့အတွက်ရှာဖွေရေးအဖွဲ့တွေကြိုးပမ်းနေကြတာဖြစ်ပါတယ်ဘာကြောင့်ဖြစ်ရလဲဆိုတဲ့အကြောင်းကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်သွားမှာဖြစ်တယ်လို့တေဆုံးသူတွေရဲ့တန်ရည်သူမိသားစုတွေအတွက်အကူအညီထောက်ပံ့ပေးနိုင်တာအလုံးကိုဆောင်ရွက်သွားမယ်လို့မစ္စတာပူတင်ကပြောဆိုပါတယ်။ရုရှားကမ်းလွန်ပင်လယ်မှာလေရင်ရဲ့အပျက်စီးတွေနဲ့တေဆုံးသူတို့ရဲ့ရုပ်လောင်းတွေတွေ့ရှိထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။လေရင်ရဲ့အဓိကအပိုင်းကိုတော့ပင်လယ်ကမ်းလွန်တိတသမ5ကီလိုမီတာအကွာရေအောက်မီတာ80အနက်မှာရှိနေတယ်လို့လည်းဆိုပါတယ်ခင်ဗျာ။
စစ်ပွဲတွေအကြမ်းဖက်မှုတွေရဲ့ချင်းချောက်မှုကနေကဘာကြီးငင်းညံ့ပါတဲ့အကြောင်းပိုဟန်မင်းကြီးဖရန်စစ်ကတနင်္ဂနွေနေ့မှာကြာရောက်တဲ့ခရစ်စမတ်နေ့ဆူတောင်းအဖြစ်မေးကြားခဲ့ပါတယ်။စိန့်ပီတာယဉ်ပြင်လာဆာအဆောင်ကနေပိုဟန်မင်းကြီးမေကွန်းပြောကြားတဲ့အထက်မြမငင်းညံ့ရေးအောင်မြင်ပါစေကြောင်းကိုလည်းထည့်သွင်းဆူတောင်းသွားပါတယ်။မြမနိုင်ငံမှာငင်းညံ့စွာအတူရှင်တွဲနေနိုင်ရေးအောင်မြင်ပါစေကြောင်းနောက်နိုင်ငံတွင်းကအကာအကွယ်ပေးဖို့လိုအပ်နေသူတွေလူသားချင်းစာနာမှုဆိုင်ရာအကူအညီတွေမဖြစ်မနေလိုအပ်သူတွေထံနိုင်ငံတကာကအကူအညီထောက်ပံ့နိုင်ပါစေကြောင်းပိုဟန်မင်းကြီးကဆုတောင်းပေးတာဖြစ်ပါတယ်။ကမ္ဘာတစ်လွှားကစစ်ပွဲအကြမ်းဖက်မှုတွေအပါအဝင်ဆီးရီးယားပြည်တွင်းစစ်ပွဲနဲ့ပတ်သက်ပြီးလဲဒီအချိန်မှာလက်နက်နဲ့တိုက်နေတာတွေကိုအဆုံးသတ်ပြီးစစ်စက်ညှိနှိုင်းအဖြေရှာရေးမှာနိုင်ငံတကာအတိုင်းအဝန်းကထဲထဲဝင်ဝင်ဆောင်ရွက်ဖို့အချိန်တန်ပြီလို့ပိုဟန်မင်းကမေးကြားခဲ့ပါတယ်။ပိုဟန်မင်းရဲ့နှစ်ပတ်လည်မေကွန်းကိုကြားနာဖို့စိန့်ပီတာယဉ်မြေမှာဝတ်ပြုဆုတောင်းသူ4000လောက်ရှိခဲ့ပါတယ်။
မင်္ဂလာရှိနိုင်ငံရဲတပ်ဖွဲ့ကဒကာမြို့တော်မှာရှိတဲ့အစ္စလာမစ်စွန့်ရောက်သမားတွေပုံကိုနေတဲ့နေရာကိုစနေနေ့ကဝင်ရောက်ပြီးတော့စီးနှင်းခဲ့ရမှာပြီးခဲ့တဲ့ဇူလိုင်လအတွင်းကဖေးဆိုင်တဆိုင်ကိုတိုက်ခိုက်သိမ်းပိုက်ခဲ့တဲ့ဖြစ်ရပ်ရဲ့နောက်ွယ်ကနေပါဝင်ပတ်သက်ခဲ့သူစစ်သွေးကြွ2ဦးတေဆုံးသွားတယ်လို့ဆိုပါတယ်။ဒကာမြို့တော်ကဖေးဆိုင်သိမ်းပိုက်ခံရတဲ့ဖြစ်စဉ်မှာလူပေါင်း22ယောက်တေဆုံးခဲ့ရတာပါ။တရင်အရဝင်ရောက်စီးနှင်းတဲ့ဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့ဝင်တွေဟာစစ်သွေးကြွတွေနဲ့အပြန်အလှန်ပစ်ခတ်မှုတွေ12နာရီကျော်ဖြစ်ပွားခဲ့ပြီးနောက်ဒေသစံတော်ကြီးညနေ4နာရီမှာအဆုံးသတ်သွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ကလေးငယ်တယောက်ကိုခြိထားတဲ့စစ်သွေးကြွတွေကအမျိုးသမီးတယောက်ဟာသူမရဲ့ခန္ဓာကိုယ်မှာဝတ်ဆင်ထားတဲ့ဖောက်ခွဲရေးဝတ်စုံကိုဖောက်ခွဲလိုက်တာကြောင့်ကလေးငယ်တူဒဏ်ရာရရှိသွားပါတယ်။အသေးကံဖောက်ခွဲရေးဝတ်စုံပောက်ကွဲမှုကြောင့်ဖောက်ခွဲသူအမျိုးသမီးအပါအဝင်အစွန်းရောက်2ဦးတေဆုံးသွားတဲ့အကြောင်းဒကာမြို့တော်ရဲတပ်ဖွဲ့ရဲ့ပြောခွင့်ရသူမာဆူဒါရာမန်က AFP သတင်းဌာနကိုပြောပါရယ်တေဆုံးသွားသူတွေဟာဇူလိုင်လ1ရက်နေ့ကနိုင်ငံသားအများစုပါဝင်လူပေါင်း22ယောက်တေဆုံးခဲ့ရတဲ့ကဖေးဆိုင်တိုက်ခိုက်မှုကိုလုဆောင်ခဲ့တဲ့ဂျမားယတူမူဂျာဟီဒင်ဘင်္ဂလားဒေ့ရှ် MGB အစွန်းရောက်အုပ်စုရဲ့အဖွဲ့ဝင်တွေဖြစ်ကြတယ်လို့ရေးတက်ဖွဲ့ပြောခွင့်ရသူကပြောပါတယ်ခင်ဗျာ
။ချီလီနိုင်ငံမှာအားပြင်းငလျင်လှုပ်ခတ်ခဲ့ပြီးနောက်တနင်္ဂနွေနေ့အစောပိုင်းမှာအာနာဘယ်နေကဆူနာမီသတိပေးချက်ထုတ်ပြန်ခဲ့ပေမဲ့ခုတော့ဒီသတိပေးချက်ကိုပြန်လည်ရိုသိမ်းလိုက်ပြီဖြစ်ပါတယ်။ထိခိုက်ဒဏ်ရာရမှုနဲ့အပျက်စီးသတင်းတွေကတော့အခုထိမရသေးပါဘူး။အဲ့ဒီဒေသမှာဆူနာမီဖြစ်လာနိုင်ခြေရှိမရှိစောင့်ကြည့်နေဆဲဖြစ်ပါတယ်။ပြင်းအား 9.6 ရှိတဲ့ငလျင်ဟာချီလီရဲ့အနောက်တောင်ဘက်ဆေကမ်းမြို့ကွာလွန်နဲ့ကီလိုမီတာ40အကွာကိုဗဟိုပြုတ်ပြီးဒေသစံတော်ချိန်မနက် 7:00 ခွဲလောက်မှာလှုပ်ခတ်ခဲ့တယ်လို့အမေရိကန်ဘူမိတိုင်းတာရေးအဖွဲ့ကပြောပါတယ်။ချီလီအမျိုးသားအရေးပေါ်ဌာနအကြီးအကဲထိုရိုကလော့စ်လာဂိုစ်ဒေသမှာရှိတဲ့ပြည်သူတွေကုန်းမြင့်ဒေသဘေးလွတ်ရာကိုပြောင်းရွှေ့ကြဖို့တိုက်တွန်းနေဆဲဖြစ်ပါတယ်။အဲ့ဒီဒေသကလူပေါင်း 4,000 လောက်ကိုဘေးလွတ်ရာရွှေ့ပြောင်းထားပြီးဖြစ်ပါတယ်။ငလျင်ဗဟိုချက်နဲ့ကီလို 1,000 ဝန်းကျင်ဒေသအတွက်အမေရိကန်နဲ့ချီလီအာနာဘယ်နီကဆူနာမီသတိပေးချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်။ငလျင်အန်ဒီယာရှိတဲ့ပစိဖိတ်ရပ်ဝန်းမှာ 9.9 ပြင်းအားနဲ့အထက်ငလျင်လှုပ်ခဲ့တာဒါပါနဲ့ဆို3ချိန်ရှိခဲ့ပါပြီ
။ VOA အမေရိကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.15 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တပ်မြန်မာပိုင်းစီစဉ်ကနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာနေဆက်အနီးမှာမွတ်စလင်ဒုက္ခသည် 340 တင်ဆောင်လာတဲ့လှေပေါင်း 34 စီးကိုဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ဖွဲ့ကဂျားဖြတ်ဝင်ရောက်တားဆီးပြီးတော့မြန်မာနိုင်ငံပချမ်းကိုပြန်ပြီးတော့နှင်ထုတ်လိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဒီလူတွေကိုနှစ်နိုင်ငံနေကြားဖြစ်တဲ့နက်ဖ်မြစ်အတွင်းဖူလာဒီဂျာဒီမူရာကန်ဂျောမာဟာဆိုတဲ့နေရာသုံးခုကနေတနင်္ဂနွေနေ့မှာပြန်လည်ပြီးတော့လှည့်သွားခိုင်းတာဖြစ်တဲ့အကြောင်းတက်နက်အခြေစိုက်နေကြားဆောင်တပ်ဖွဲ့ရဲ့တရင်မှုဘူမှုအဗ်ဒူရတစီဒီစကီကပြောကြောင်းဖော်ပြထားပါတယ်။လီဒစင်းစီမှာလူ10ယောက်လောက်လိုက်ပါလာတယ်လို့လည်းနေကြားဆောင်အရာရှိကပြောပါတယ်။ဒီဇင်မာလာတရင်နေ့ကဆက်လို့မြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုတဲဆောင်လာတဲ့လေစုစုပေါင်း456စီးကိုပြန်လည်နှင်ထုတ်ခဲ့ကြပြီးဖြစ်ကြောင်းဘူမှုရက်ဆာကပြောပါတယ်။အောက်တိုဘာလ9ရက်နေ့မှာလက်နက်ကင်တပုံကြီးရဲ့တက်ခတ်မှုကြောင့်မြန်မာနိုင်ငံနေဆက်လုံခြုံရေးတပ်ဖွဲ့ဝင်9ဦးတေဆုံးခဲ့ပြီးတဲ့နောက်စစ်တပ်ကရခိုင်ပြည်နယ်အတွင်းနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့ခြင်းကစပြီးတော့အခုလိုထွက်ပြေးနေကြကြောင်းလည်းရေးသားဖော်ပြထားပါတယ်ခင်ဗျာ
။အိန္ဒိယငါးဖမ်းသမား220ကိုပါကစ္စတန်နိုင်ငံကရာချီအကျဉ်းထောင်တစ်ခုကနေပြန်လွှတ်ပေးလိုက်ပြီးသူတို့ကိုအိန္ဒိယအာဏာပိုင်တွေထံတနင်္လာနေ့မှာလွှဲပြောင်းပေးသွားမှာဖြစ်တယ်လို့ပါကစ္စတန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံသားတိမမှုတွေကိုရှော့ချဖို့ရည်ရွယ်ချက်နဲ့အခုလိုလှုပ်ပေးတာလည်းဖြစ်ပါတယ်။ငါးခုဖမ်းမှုနဲ့ပါကစ္စတန်မှာထောင်ချနေတဲ့အိန္ဒိယတံခါးသည်918ဦးရှိပြီးနောက်ထပ်219ဦးတော့9ဦးကိုတော့လာမယ့်ရှေ့တစ်ပတ်ထဲမှာပြန်လွှတ်ပေးမယ်လို့ဆိုပါရခင်ဗျာ
။အင်အားပြင်းထန်တဲ့တိုင်ဖုန်းလီမုန်နဲ့ကြောင့်ဖိလစ်ပိုင်နိုင်ငံအရှိပချမ်းကခရစ်စမတ်ပွဲတော်တွေဖျက်သိမ်းခဲ့ကြပါတယ်။တောင်းနေချီတဲ့လူတွေဟာသူတို့ရဲ့ခရစ်စမတ်အားလိုက်ရဲ့ပျော်ဝဲရှင်ပွဲတွေမတင်ပါနိုင်တော့ဘဲလုံခြုံရအမိုးကာရီစီကိုနေရာမှာပုန်းခိုနေကြပါတယ်။နော့ကတန်အမီရှိတိုင်ဖုန်းလီမုန်တိုင်းဟာအစွန်ဖျားဒေသတွေမှာရှိတဲ့ကတန်ဒူအန်စ်အမီရှိတဲ့ကျွန်းကလေးမှာတနင်္လာနေ့ညနေပိုင်းကတနာယူ158မိုင်နှုန်းထိပြင်းအားနဲ့တိုက်ခတ်ခဲ့တဲ့အကြောင်းမနီလာအခြေစိုက်မိုးလေဝသဌာနကပြောပါတယ်လူပေါင်း2,000လောက်ကိုမုန်တိုင်းဘေးကင်းလို့ရကိုရွှေ့ပြောင်းပေးဖို့အမိန့်ထုတ်ထားတဲ့အကြောင်းဒါပေမဲ့ခရစ်စမတ်အားလိုက်ရက်နဲ့တိုက်ဆိုင်နေတာကြောင့်လူတွေကိုသူတို့နေအိမ်ကနေစွန့်ခွာဖို့ပြောရတာအခက်အခဲရှိကြောင်းတာဝန်ရှိသူတွေကပြောပါတယ်ရိုမန်ကက်သလစ်ဘာသာအများစုကိုးကွယ်ကြတဲ့တိုင်းပြည်မှာခရစ်စမတ်ကာလဟာအဓိကကျတဲ့ပွဲတော်လည်းဖြစ်ပါတယ်ခင်ဗျာ
။မကာအိုကျွန်းမှာလူတဦးကိုကြက်ငှက်တုတ်ကွေးရောဂါပထမဦးဆုံးကူးစက်နေတယ်လို့ကြေညာထားချိန်မှာပဲ H7N9 ကြက်ငှက်တုတ်ကွေးရောဂါကြောင့်တရုတ်နိုင်ငံအန်ဟွေပြည်နယ်မှာလူနှစ်ဦးသေဆုံးသွားပါတယ်။ဒါဟာဒီဆောင်းတွင်းမှာဖြစ်ပေါ်တဲ့ကြက်ငှက်တုတ်ကွေးရောဂါရှင်နေတဲ့ကပထမဦးဆုံးသေဆုံးမှုလည်းဖြစ်ပါတယ်။ဒီဇမလာရှိရင်ဒီကဆလို့အန်ဟွေပြည်နယ်မှာကြက်ငှက်တုတ်ကွေးရောဂါကူးစက်သူ5ဦးရှိပြီးအခုတည်ဆုံးသွားတဲ့2ဦးလည်းပါဝင်တယ်လို့ကျန်းမာရေးဌာနကဒီဇင်ဘာ21ရက်နေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကျန်တဲ့3ဦးရဲ့ယောဂအခြေအနေကိုတော့ဖော်ပြထားခြင်းမရှိပါဘူး။အန်ဝေပြည်နယ်ကကျန်းခွဲ့တုတ်ကွေးယောဂကူးစက်သူတွေနဲ့ပါဆိုရင်ဒီလအတွင်းတရုတ်နိုင်ငံတည်းကူးစက်ယောဂရှိသူအနည်းဆုံး9ဦးရှိပါတယ်။ဒီရေအတွက်ဟာဝေဒနာပြင်းတဲ့လူတွေကိုပဲဆိုလိုတာဖြစ်တယ်လို့တရုတ်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။2013ခုမတ်လမတန်ခင်အထိတရုတ်နိုင်ငံမှာ လူဒါမမဟုတ်တိရစ္ဆာန်တွေမှာ H7N9 ကူးစက်ရောဂါပိုးကိုရှာမတွေ့ခဲ့ပါဘူး။2013ခုနှစ်နှောင်းပိုင်းကနေ2014အစပိုင်းထိတရုတ်နိုင်ငံမှာကြက်ငှက်ဒုတ်ကွေးရောဂါအကြီးအကျယ်ဖြစ်ပွားခဲ့ပြီးလူပေါင်း36ယောက်သေဆုံးတဲ့အပြင်လေယာစိုက်ပျိုးရေးကဏ္ဍမှာအမေရိကန်ဒေါ်လာ6ဘီလီယံလောက်ဆုံးရှုံးခဲ့ရပါတယ်။
2016ခုနှစ်ဒီဇင်ဘာလ26ရက်တနင်္လာနေ့မနေ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါ။ VOA ရဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com ကနေရော VOA ရဲ့ Facebook စာမျက်နှာနေကပါထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနှားဆင်နိုင်ကြပါရဲ့ရှင်။အခုအရင်ဆုံးရှမ်းပြည်နယ်ဘက်ကလက်နက်ကင်အဖွဲ့ချင်းချင်းကြားကပျောက်ကြားတိုက်ပွဲတွေရက်စဲနိုင်မဲ့အလားအလာရှိပါရဲ့လားဆိုတာကြည့်ကြရအောင်ပါရှင်။မြမတပ်မတော်ကကြောတော်နောက်ခံပေးထားတဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင် TNLA တအောင်အမျိုးသားလွတ်မြောက်ရေးပျောက်ကြားတပ်တွေကြားဒီရက်ပိုင်းတွင်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါရဲ့။အခုလိုတိုင်းသားလက်နက်ကင်အဖွဲ့အချင်းချင်းဘာကြောင့်တိုက်ပွဲတွေဖြစ်နေရသလဲ။NLD အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေပြန်ပြီးတွေ့ဆုံဆွေးနွေးမဲ့အခြေအနေဘယ်လိုရှိပါသလဲဆိုတာစက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်
။ရှမ်းပြည်မြောက်ပိုင်းဒေသမှာ RCSS ရှမ်းပြည်တောင်ပိုင်းတပ်နဲ့ TNLA တအောင်းတပ်တွေကြားနယ်မြေတက်မှတ်ချက်ပေါ်အခြေခံပြီးတိုက်ပွဲတွေတစ်နှစ်ကျော်ကြာဖြစ်ပွားနေတာကြောင့် NAMDU တီဘော NAMSAN ဘက်တွေမှာစစ်ပြေးဒုက္ခတွေအရေးအတွက်တိုးလာနေတာပါ။ဒီလိုအခြေအနေတွေဆိုးလာနေတဲ့အတွက် RCSS နဲ့ညှိနှိုင်းပေမဲ့အစိုးရတက်တဲ့အပြစ်ရဲ့အစာချုပ်ရေးထိုးထားတဲ့ RCSS ဘက်ကလက်မခံနိုင်ပဲဖြစ်နေတာမို့ဒါဟာမြန်မာတက်မတော်က RCSS တက်တွေကိုကြားခံထားဖို့မဟာဗျူဟာအရအသုံးချတာဖြစ်နိုင်တယ်လို့ TNLA ရဲ့အထွေထွေတွေ့မှုဗိုလ်မှူးကြီးတာဖုံးကျော်ကပြောပါတယ
်။မြန်မာတက်မတော်နဲ့ကျွန်တော်တို့တိုက်ပွဲဖြစ်နေတာ၄-၅နှစ်ရှိပြီ။မြန်မာတပ်မတော်ကကျွန်တော်တို့ဒေသထဲမှာအတွင်းထဲမှာအင်အားတော်တော်များများကိုလာဖြုံတီးတယ်ဆုံးရှုံးမှုတွေတော်တော်ကြီးပါတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ပျောက်ကြားစစ်တမ်းကိုခံနိုင်ဖို့အတွက်မြန်မာတပ်မတော်ကဒီ RCSS ကိုကြားခံလုပ်ပြီးကျွန်တော်ရဲ့နေရာတွေကိုလာပြီး best for zone လာတိဆောက်တယ်လို့ကျွန်တော်မြင်တယ်ကြားခံနေမိတယ်လာတိဆောက်တယ်လို့မြင်တယ်ကျွန်တော်ရဲ့ထောက်ပံ့လမ်းကြောင်းတွေကိုဒီတိုင်းနာ RCSS တပ်ဖွဲ့တွေလာပြီးတော့မှဟိုဖျက်ဆီးနိုင်အောင်ကျွန်တော်တို့ပျောက်ကြားတွေအလုံးမလုံးနိုင်အောင်လာပြီးတော့ဆောင်ရွက်တဲ့ဒါကပြူဟာကြလာပြီးဆောင်ရွက်တဲ့ကိစ္စဖြစ်လို့ဟိုကျွန်တော်တို့ကလက်မခံနိုင်ဘူးအဲ့ဒါကိုကျွန်တော်တို့ပထမညှိနှိုင်းတယ်ညှိနှိုင်းလို့အဆင်မပြေလို့ဒီလိုနှစ်ဖက်တိုက်ပွဲဖြစ်ရတဲ့အဆင်ကြီးရောက်တာဖြစ်ပါလား
အခုလို TNLA နဲ့တိုက်ပွဲတွေဖြစ်နေတဲ့ RCSS ဘက်ကနေမြန်မာတပ်မတော်ကကူပြီးတိုက်ပေးနေတဲ့အတွက်အခြေအနေတွေပိုပြီးရှုပ်ထွေးလာတယ်လို့ငြိမ်းချမ်းရေးအတွက်လည်းအလံဝေးသွားတယ်လို့မြမအရေးသုံးသက်သူဦးနိုင်အောင်ကပြောပါတယ်
ကျမ်းပြည့်ရဲ့ဒီဒီလက်နက်ကင်တိုက်ပွဲပြဿနာကတော့တော်တော်လေးဟိုရှည်ရှည်ချာချာရှိခဲ့ပြီပေါ့နော်ဘူဆိုးရကိုလက်နက်ကင်ပိုက်နေတဲ့ကြံတဲ့မှာပဲရှမ်းပြည်နယ်ထဲမှာရှိနေတဲ့တိုင်းသားအင်အားစုတွေကဒီပြေမလဲဖြစ်ခဲ့ကြတာပေါ့လေဆိုတော့အခုလိုမျိုးဆိုးရကတိုင်းသားချင်းချင်းကိုအတုံးပြုတ်ပြတိုက်တယ်ဆိုလို့ရှိရင်တော့ပြဿနာကတီးတယ်ပုံပြီးတော့ပူကြီးသွားမယ်ပို့ပြီးတော့မှရှင်းတော့မရအောင်ရှုပ်သွားမယ်အနေအထားမျိုးဖြစ်နိုင်တယ်။ဒီအတိုင်းပဲကျွန်တော်တို့အတိုင်းပြတာဒီ Ferry ပြဿနာကိုလုပ်မယ်ဆိုရင်တောင်မှဒီရှမ်းပြည်နယ်ထဲမှာရှိတဲ့ဒီတိုင်းသားဒီအတွက်ကို Ferry issue ကရှမ်းပြည်နယ်ကို Ferry issue ကအများကြီးကျွန်တော်ရှင်းကြအောင်ပါလေ။ဝါလည်းရှိတယ်၊ရှမ်းလည်းရှိတယ်၊ပလောင်ပညာဆက်ရှိတယ်ပေါ့။ကျွန်တော်တို့လည်းစစ်တပ်ကိုမြစ်တာရခံကျင်တာကတော့ဒီတိုင်းသားချင်းချင်းအလိုမျိုးဖြစ်တဲ့ဥစ္စာမျိုးကိုကိုကဘူစစ်တပ်နေနဲ့ပြောမယ်ဆိုရင်တော့ကိုကထင်းထင်းကြီးလုပ်ပြမယ်အနေအထားမျိုးမှာကိုပြီးတော့မှသွေးမြေချလာအောင်တရားစီရင်မှုတွေကိုလည်းများလာအောင်လုပ်ချင်အဖြစ်နဲ့ကျွန်တော်ငြိမ်းချမ်းရေးပူဇော်တင်တယ်လို့ထင်ပါတယ
်ဒီတော့တွေ KIA TNLA MNDAA AA စတဲ့မြောက်ပိုင်းမဟာမိတ်လေးဘွယ်နဲ့ NLD အစိုးရငြိမ်းချမ်းရေးကော်မရှင်တို့ကြားဆွေးနွေးမှုတွေလုပ်ဖို့ကြိုးစားနေကြပြီမြဲအခုချိန်ထိမအောင်မြင်သေးတဲ့အတွက်ဒီဇင်ဘာလကုန်ပိုင်းမှာထပ်မံတွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေကြောင်းအစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်တဦးကပြောပါရယ်ဒါပေမဲ့လည်း UWSA ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ကိုတတ်သိအဖြစ်ပါဝင်ခွင့်ပြုဖို့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့အဆိုပြုချက်ကိုအခုချိန်ထိအစိုးရဘက်ကသဘောထားမတုံ့ပြန်သေးဘူးလို့ဗိုလ်မှူးကြီးတာဖုံးကျော်ကပြောပါရယ
်ကျွန်တော်တို့ဒီကန္နာရတဲ့ဟာတွေကကျွန်တော်တို့ဘက်ကသိစုံကြီးနိုင်ခုဆန္ဒရှိတယ်ကျွန်တော်တို့အခုမဟာမိတ်လေးဖွဲ့အပါအဝင်ဝအဖွဲ့ကိုရောကျွန်တော်တို့ဒီသိစုံဆွေးနွေးတဲ့ဆက်မှာပါဝင်ဖို့ကျွန်တော်တို့အဆိုပြုထားတာရှိပါတယ်ဒီအစိုးရဘက်ကလည်းသ ပြည်သူဆန္ဒရှိတယ်လို့တော့ပြောတယ်အစိုးရစီကတော့ကျွန်တော်တို့တုံ့ပြန်မှုတော့မရသေးပါဘူးခင်ဗ
ျဟုတ်ကဲ့နောက်ပြီးတော့ဒီအစိုးရဘက်ကပြောတယ်ဒီတပွဲချင်းစီနဲ့တည်ထန့်တွေ့ဆုံဆွေးနွေးဖို့ဆိုတဲ့အစိုးရငင်းငင်းကော်မရှင်ရဲ့ကန့်လန့်ချက်အပေါ်မှာရောမြောက်ပိုင်းမဟာမိတ်ဖွဲ့ကဘယ်လိုတုံ့ပြန်ထားလဲရှင
်အခုတိုက်ပွဲတွေဒရဇက်ဆက်တိုက်ဖြစ်နေတာကနော်ကျွန်တော်တို့အခုဒီနောက်ပိုင်းမဟာမိတ်နယ်မြေဒေသတွေမှာဖြစ်တယ်ကျွန်တော်တပ်ဖွဲ့တွေလည်းဖြစ်နေကြတယ်ဒါကြောင့်မို့ကျွန်တော်မြန်မာနိုင်ငံရဲ့အတိအပိခရရဲ့စိတ်တကယ်လောက်ကြမယ်။နိုင်ငံရေးဆွေးနွေးပွဲတွေတကယ်လောက်ကြမယ်။ညီချင်းရေးဆွေးနွေးပွဲတွေတကယ်လောက်ကြမယ်ဆိုရင်အခုတိုက်ပွဲဖြစ်နေတဲ့ကျွန်တော်တို့မဟာမိတ်အကုန်လုံးတစုတူစီတဲ့ခိုင်ပြီးတော့မှသက်ဆိုင်ရာနိုင်ငံတော်ရဲ့တာဝန်ရှိတဲ့လူတွေနဲ့ဆွေးနွေးကြမယ်ဆိုရင်အချိန်နဲ့အကုန်သက်သာမယ်။အဖြေမှန်နဲ့လည်းအနည်းဆုံးလိစက်နိုင်တယ်ကျွန်တော်တို့တကယ်ဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့အဲ့လိုယုံကြည်တယ်။တစ်ဖွဲ့ချင်းဆိုရင်အချိန်လေးတော်တော်ကြာပါလိမ့်မယ်လို့ကျွန်တော်မြင်ပါတယ
်။တနင်္ဂနွေနေ့မှာပဲရှမ်းပြည်အရှေ့မြောက်ဒေသမှာနေမြေရှင်းလင်းရေးလုပ်နေတဲ့မြန်မာတပ်မတော်ကို KIA နဲ့ TNL အဖွဲ့ဝင်60လောက်တိုက်ခိုက်ခဲ့ပေမယ့်တပ်မတော်ရဲ့ပြန်လည်တိုက်ခိုက်မှုကြောင့်လက်နက်ကိုင်အဖွဲ့တွေစုခွာသွားတယ်လို့အစိုးရပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင
်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချင်းချင်းကြားတိုက်ပွဲဖြစ်နေရတဲ့အခြေအနေကိုမတ်အင်ဂျင်နိုင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။အခုမြန်မာအရေးဆွေးနွေးခန်းကိုနားဆင်ရပါတော့မယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်မှာလုံခြုံရေးတပ်ဖွဲ့ကလက်နက်ကင်အကြမ်းဖက်သူတွေကိုဖော်ထုတ်ဖမ်းဆီးရမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့စွပ်စွဲချက်တွေကြက်ကြက်ပြက်ပြက်ထွက်ပေါ်လာခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကကမကထပြုပြီးအာဆီယံနိုင်ငံကြားရေးဝန်ကြီးအဆင့်အစည်းအဝေးကိုပြီးခဲ့တဲ့သတင်းပတ်တနင်္လာနေ့ကခေါ်ယူကျင်းပပေးခဲ့ပါတယ်။ရခိုင်ကိစ္စနဲ့ပတ်သက်လို့အစိုးရရဲ့အကင်တွယ်မှုတွေကိုရှင်းပြတာအပြင်ဒေသတွင်းလူသားချင်းစာနာမှုကူညီရေးကိစ္စတွေကိုလည်းအလေးပေးပြီးတော့ဆွေးနွေးခဲ့ကြတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးရာဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကVOA ကိုပြောပါတယ်။ VOA ရန်ကုန်ယုံအယ်ဒီတာဒေါခင်ဆိုဝင်းကတည်တံ့တွေ့ဆုံမေးမြန်းထားပါတယ်ရှင်။
ကျွန်တော်တို့ VOA မြန်မာကန်တန်ကိုအခုလိုအချိန်ပေးပြီးတွေ့ဆုံမြင်မြန်ဝင်ပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်။နိုင်ငံညာရေးဝန်ကြီးဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကနေပြီးတော့ဒီတခြားအာဆီယံ၁၀နိုင်ငံအာဆီယံ၉နိုင်ငံနိုင်ငံညာရေးဝန်ကြီးတွေကိုဖိတ်ခေါ်ပြီးတော့ဒီမှာတွေ့ဆုံဆွေးနွေးပွဲတွေလုပ်ပါတယ်။အဲ့ဆွေးနွေးတဲ့နေရာမှာဒီရခိုင်ပြည်နယ်အရေးပေါ့ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်အတိုင်းဝန်းရေးနိုင်ငံတကာအတိုင်းဝန်းကနေပြီးတော့စိုးရိမ်တကြီးနဲ့စောင့်ကြည့်နေတဲ့အရေးကိုဆွေးနွေးတယ်လို့သိရပါတယ်။အဲ့တော့ဒီနေ့ဆွေးနွေးဘယ်ရလကလေးပြောပြပေးပါလားရှင
်ကျွန်တော်တို့အခုဒီနေ့လုပ်တဲ့အလို့သဘောဆွေးနွေးပွဲရလဲကျွန်တော်တို့ဒီရခိုင်ရဲ့ဖြစ်ပေါ်တိုးတက်မှုလေးတွေကိုကျွန်တော်တို့အာဆီယံအဖွဲ့ဝင်နိုင်ငံမိသားစုဝင်ချင်းချင်းမှာလွတ်လွတ်လပ်လပ်နဲ့ပွင့်ပွင့်လင်းလင်းရင်းရင်းနှီးနှီးနဲ့ဆွေးနွေးနိုင်ဖို့အတွက်ကိုရည်ရွယ်ပြီးတော့မြန်မာနိုင်ငံရဲ့ initiative တဲ့ပေါ့ကမ္ဘာကနာပြုလုပ်ပြီးတော့ဒီမှာကျွန်တော်တို့ရန်ကုန်မှာပြုလုပ်ခြင်းဖြစ်ပါတယ်ဆိုတော့ဒီဆွေးနွေးပွဲမှာလည်းကျွန်တော်တို့အာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးကလာရောက်တက်ရောက်ပါတယ်တချို့နိုင်ငံသားရေးဝန်ကြီးဖြစ်လို့တချို့တွေကတော့နိုင်ငံသားရေးဝန်ကြီးမအားလို့ကိုစားလာတက်တဲ့လူတွေလည်းရှိပါတယ်အများစုကတော့နိုင်ငံသားရေးဝန်ကြီးတွေလာတက်ပါတယ်ဆိုတော့အစည်းအဝေးမှာလည်းခုနပြောသလိုရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရဆောင်ရွက်နေတဲ့ဥစ္စာတွေကိုကျွန်တော်တို့ဒီအတိုင်းအမြန်ကန်ပုတ်ကိုဒေါက်ဆန်းစုကြည်ကအစည်းအဝေးမှာဟိုအသေးစိတ်ရှင်းလင်းပြောကြားခဲ့ပါတယ်သူရှင်းလင်းပြောကြားရတဲ့ပတ်သက်လို့လည်းအဖွဲ့ဝင်နိုင်ငံတွေကနေပြီးတော့သူတို့ရဲ့မြင်တွေ့တဲ့ဥစ္စာလေးတွေသူတို့ရဲ့ဘလို့အကူအညီပေးနိုင်မဲ့ဥစ္စာလေးတွေကိုသူတို့ပြန်လဲဆွေးနွေးပါတယ်ခင်ဗျဒီဆွေးနွေးပွဲကပုံမှန်လင်းလင်းနဲ့မိသားစုတစ်ခွဲဆွေးနွေးခဲ့တဲ့ဆွေးနွေးပွဲလေးတစ်ခုဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါဒီစင်းလေးပဲမတိုင်ခင်တုန်းကပေါ့နော်ဒီမလေးရှားနိုင်ငံဝန်ကြီးချုပ်ပေါ့မလေးရှားနိုင်ငံဝန်ကြီးချုပ်ကနေပြီးတော့ဒီရခိုင်ပြည်နယ်မှာရှိတဲ့ဒီရိုဟင်ဂျာလို့ခေါ်တဲ့လူနည်းစုတွေပေါ့လေအဲ့လူနည်းစုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကဖိနှိပ်ချုပ်ချယ်တာတွေများနေတယ်ပြီးတော့ဟိုဒီလူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတယ်ဆိုပြီးတော့မလေးရှားဝန်ကြီးချုပ်ကိုယ်တိုင်ဦးဆောင်ပြီးတော့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းနိုင်ငံသားရေးဝန်ကြီးဌာနကနေပြီးတော့လေရှားတပ်မကြီးဆင့်ခေါ်ပြီးတော့ဟိုပြောဆိုတာတွေရှိခဲ့တုံ့ပြန်ပြောဆိုတာတွေရှိခဲ့ပါတယ်အဲ့တော့ဒီကနေ့ဆွေးနွေးပွဲမှာရောဒီမလေးရှားနိုင်ငံမလေးရှားဘက်ကလာတဲ့နိုင်ငံရေးဝင်ကြီးအနေနဲ့ရောဘာတွေများထပ်ပြောပါသေးလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်ခုနပြောလို့နာမည်လေးနဲ့ပတ်သက်လို့ပါဆိုကျွန်တော်တို့အခုဒီမှာတော့ဒီပြဿနာကိုဖြေရှင်းတဲ့အခါမှာဒီနာမည်ကို၌ကိုဟာအစကျွန်တော်တို့အငင်းပွားစရာဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တတ်နိုင်တဲ့များတော့ဒီလိုမျိုးအငင်းပွားဝယ်ဖြစ်တဲ့နာမည်ကိုတော့ကျွန်တော်တတ်နိုင်တဲ့များမသုံးမဲနဲ့ဒီပြဿနာကိုအဓိကဘယ်လိုဖြေရှင်းမလဲဆိုတဲ့ဥစ္စာမျိုးကျွန်တော်အဓိကဆောင်ရွက်အစိုးရအနေနဲ့အဓိကဆောင်ရွက်နေတဲ့ဆိုတဲ့ဥစ္စာလေးကိုလည်းဥစားပြောပြရစေခင်ဗျနောက်တစ်ချက်ကတော့ကျွန်တော်တို့ဒီအစည်းအဝေးမှာဒီမလေးရှားနိုင်ငံသားရဲ့ဝန်ကြီးအနေနဲ့သူဆွေးနွေးပြောကြားရတဲ့ဥစ္စာလေးရှိပါတယ်သူခုနပြောလို့သူတို့ဒီရခိုင်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီ ဒီဆိုရင်မှုလေးတွေရှိတယ်ဆိုတဲ့ဥစ္စာမျိုးလေးသူထုတ်ဖို့ပြောကြွားပါတယ်ခင်ဗျာခုနပြောလို့သူတို့ဆိုရင်တဲ့ဥစ္စာလေးတွေသူပြောပါတယ်ခင်ဗျာခုနပြောလို့ဒီကိစ္စဒီနိုင်ငံတနိုင်ငံတရားဖြည့်ရှင်ရမယ်ဥစ္စာမျိုးပဲ ਨੇ လူကြီးအနေနဲ့ဖြည့်ရှင်ရမယ်ဆိုတဲ့ဥစ္စာမျိုးလေးသူပြောတာလေးရှိပါတယ်ဆိုတော့သူဒီတနိုင်ငံရဲ့အမြင်ကိုတော့အခြားနိုင်ငံတွေကတော့same သူ share လုပ်တဲ့ဥစ္စာမျိုးတော့အစည်းအဝေးမှာပြောကြခဲ့ခြင်းရှိပါဘူ
း။ Okay. အဲ့တော့ ASEAN ရဲ့မူဖြစ်တဲ့ဒီ interference ပေါ့နော် non interference ပေါ့သူတခြားနိုင်ငံရဲ့နိုင်ငံရဲ့ပြည်တွင်းရေးဝင်ရောက်မဆက်ဖက်ဘူးဆိုတဲ့မူကိုသွေးဖီပြီးတော့မလေးရှားကနေပြီးတော့ဒါ regional data တွင်းပြဿနာအဖြစ်ဖြစ်ပေါ်လာနိုင်တယ်ဆိုရယ်ဆိုရင်မကင်းဖြစ်တဲ့အကြောင်းကိုပြောတာဖြစ်မှာပေါ့နော
်။ Okay. အဲ့ဒါကိုပဲတချို့အဖွဲ့ဝင်နိုင်ငံတွေကတော့ဒါပြည်တွင်းရေးကိစ္စဆိုတဲ့ဥစ္စာကိုတချို့အဖွဲ့ဝင်တွေကလည်းတည်တည်ချာချာထောက်ပြပြောသွားလေးရှိပါတယ်ခင်ဗျာ။ဒါကြောင့်မလို့တယောက်နဲ့တယောက်အမြင်မတူဘူးဆိုတာလေးလည်းပြောပြသေးတယ်။ဒါကြောင့်မလို့အခြားအဖွဲ့ဝင်နိုင်ငံတွေကလည်းဒါပြည်တွင်းရေးဆိုတဲ့ဥစ္စာကိုတည်တည်ချာချာပြီးတော့ထောက်ပြသွားတယ်။ပြည်တွင်းရေးကိစ္စဖြစ်တဲ့အတွက်ကြောင့်သက်ဆိုင်နိုင်ငံကနေပြီးတော့ဖြည့်ရှင်းဖို့ဆိုတာလေးလည်းထောက်ပြဆွေးနွေးသွားတာလေးလည်းရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ Indonesian နိုင်ငံနဲ့ဥပမာ Brunei တို့ Indonesian နိုင်ငံတို့ကတော့ဒီကိစ္စကဒါဘာသာရေးဒီလူမျိုးရေးပဋိပက္ခမဟုတ်ဘဲနဲ့ဒါဟိုလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ကိုပို့ပြီးတော့ဇောင်းပေးပြီးပြောသွားတာကြားရပါတယ်။အဲ့တော့ Indonesian နိုင်ငံရဲ့အခမ်းကဏ္ဍပေါ့လေ။အဲ့ဒါနဲ့ပတ်သက်လို့တော်ဆန်းစုကြည်အနေနဲ့ဘယ်လိုယူဆပါလဲရှင်
။ဒီအစည်းအဝေးမှာခုနပြောသလိုပါပဲ။ဒီကိစ္စဘာသာရေးကိစ္စမဟုတ်ဘဲနဲ့လူသားချင်းစာနာမှုအကူအညီပေးရှုထောင့်အနေပြီးတော့ဖြည့်ရှင်းပို့ဆိုတဲ့ဥစ္စာမျိုးနဲ့တော့အင်ဒိုနီးရှားကဒီဆွေးနွေးသွားတဲ့ဥစ္စာမျိုးလေးရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့ဒီဘူပေါ်လီဒီမောင်းတော့ဒေတာကိုဒီသတင်းမီဒီယာတွေသွားခွင့်ပြုထားတယ်အဲ့သတင်းမီဒီယာတွေသွားခွင့်ပြုထားတဲ့အခါမှာဟိုဘယ်လိုမျိုးဟိုဘယ်လိုမျိုးအရေးချင်းနေနဲ့တတ်မှတ်ပြီးတော့ဟိုလွတ်လပ်တဲ့သတင်းဌာနဆိုပြီးတော့ယူဆရပါလေရှင
်ဟုတ်ကဲ့ပါ
တို့ VOA ကမပါလို့
ပါဟုတ်ကဲ့ဟိုခုနပြောတာဆိုခုနဒီရွေးချယ်မှုကတော့ပြည်ချာရေးဝန်ကြီးဌာနနေပြီးတော့အဓိကရွေးချယ်ပြီးစီစဉ်တဲ့အခီးစဉ်လေးဖြစ်တဲ့အတွက်ကြောင့်တော့ဘယ် criteria တွေပါတယ်ဆိုတာတော့ခုနဟိုအင်္ဂလိပ်လိုမေးခွန်းမှလည်းဖြေထားခဲ့တဲ့အတိုင်းလိုပေါ့နော်ဥစားဒီပြန်ကြားရေးဝန်ကြီးဌာနကိုမေးတာတော့ပို့ပြီးတော့ဂါဂနာနာပို့ပြည့်ပြည့်စုံဖြေနိုင်မှာပေါ့နော်ကျွန်တော်အနေနဲ့ဟိုမပြည့်စုံရင်လည်းမကောင်းတော့ဖြေဖို့နည်းနည်းဟိုဒီမေးခွန်းတော့ကျွန်တော်မဖြေဘဲနဲ့ပြန်ကြားရေးဝန်ကြီးဌာနအတွက်ပဲ channel ထားပါစေခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါဟိုအခုဒီနေ့ဟိုဒီ ASEAN နိုင်ငံကြီးဝန်ကြီးတွေလွတ်တဘောဆွေးနွေးပွဲမှာပေါ့နော်ရခိုင်အရေးတည်တံ့မဲ့ဆွေးနွေးတာပါလားတခြားပါကိစ္စတွေဆွေးနွေးပါလိမ့်လေရှင
်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးရခိုင်ပြည်နယ်ရဲ့ကိစ္စကိုပဲအဓိကထားပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့ဒီဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ရခိုင်ဒေသဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ဘလို့အကူအညီတွေများဟိုကန့်လန့်ထားတာရှိပါလဲရှင
်ဟိုဆရာမပြောဒီ ASEAN ကိုပြောတာ
လားဒါမှမဟုတ်
နိုင်ငံတကာ
ASEAN
ဟုတ်ကဲ့ဟိုခုနပြောလို့တော့ဒီအဖွဲ့ဝင်နိုင်ငံတွေအချို့နိုင်ငံတွေကကျွန်တော်ဒီအဲရခိုင်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက် bilateral ကူညီတာတွေလည်းအများကြီးရှိပါတယ်ခုနပြောလူသားချင်းစာနာမှုအကူအညီပေးတဲ့ဥစ္စာမျိုးလေးတွေလည်းရှိပါတယ်ခင်ဗျာဒါကြောင့်မလို့ခုနဟိုဒီစီဝေးမှာတော့ဒီလိုမျိုးဘယ်ကဏ္ဍမှာဘယ်လိုဆွေးနွေးမယ်ကူညီမယ်ဆိုတော့အသေးစိတ်တော့မဟုတ်ပါဘူးဒီ challenge just ဖြစ်နေတဲ့ဥစ္စာတွေကိုဘယ်လို address လုပ်ကြမလဲဆိုတဲ့ဥစ္စာမျိုးဆွေးနွေးကြတာပါခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့ဒီရခိုင်ဒေသမှာအခုဖြစ်နေတာဒီလူနည်းစုမွတ်စလင်အတိုင်းဝိုင်းလို့လည်းပြောလို့ရတာပေါ့နော်ဒါပေမဲ့လူနည်းစုဆိုရင်လည်းမောင်းတော်ဒေသမှာတော့သူတို့ကလူများစုဖြစ်နေတာပေါ့လောလောဆယ်မှာတော့ဒါပေမဲ့ဒီရခိုင်မူရင်းဒေသကတိုင်းရင်းသားတွေအနေနဲ့သူတို့ရဲ့စိတ်ခံစားချက်ပေါ့နော်ဟာဒီနိုင်ငံတကာအတိုင်းဝိုင်းတွေကတော့နိုင်ငံတကာအဖွဲ့အစည်းတွေကုလသမဂ္ဂအပါအဝင်အဖွဲ့အစည်းတွေကတော့ဒီမွတ်စလင်အတိုင်းဝိုင်းကိုပဲဦးစားပေးပြီးကူညီနေတယ်ငါတို့ရခိုင်တွေကတော့ပြစ်ပယ်ထားတယ်ဆိုတဲ့ခံစားချက်ကရှိနေကြပါတယ်သူတို့မှအဲ့ဒီ emotion တွေလည်းရှိနေတာပေါ့နော်သူတို့ရဲ့ခံစားချက်တွေနဲ့ပတ်သက်ပြီးတော့ဒီတခြားနိုင်ငံတကာအဖွဲ့အစည်းတွေကိုဘလို့ convince လုပ်မလဲဘလို့များဟိုဘလို့ပေါ့လေဒါတွေကိုလည်းကူညီဖို့လိုအပ်တယ်ဆိုတာမျိုးပေါ့လေ
ဟုတ်ကဲ့ကျေးဇူးတင်ပါခင်ဗျာဒီမေးခွန်းလေးမေးတာကိုလည်းလေဘာလို့လဲဆိုတော့ကျွန်တော်တို့ဟိုဒီအနေနဲ့တော့ဒီအကူအညီပေးတဲ့ဥစ္စာမှာမျက်မျက်တာတာဖြစ်စေဖို့ဟိုဆိုတဲ့ဥစ္စာအများအမ်းထောက်ပြပြီးတော့ကျွန်တော်တို့ပြောပါတယ်ဒါကြောင့်မလို့အကူအညီပေးပြီဆိုရင် book community ဖြစ်ဖို့ဆိုတာလေးဆိုတော့ကျွန်တော်တို့အများအမ်းထောက်ပြပြီးပြောတဲ့အတွက်ကြောင့်ဒီ message လဲနိုင်ငံတကာအတိုင်းဝန်းကသိရှိပြီးဖြစ်ပါတယ်ဒါကြောင့်မလို့အကူအညီပေးပြီးဆိုတာနဲ့သူတို့က book community ဆိုတဲ့ဥစ္စာ automatically သူတို့ခေါင်းထဲမှာရောက်နေတယ်လို့ကျွန်တော်တို့ကယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒါပေမဲ့အခုဟိုကပေါ့လေဒီဒေါ်စန်းစုကြည်ကိုယ်တိုင်ဖွဲ့စည်းပေးထားတယ်ဒီကုလသမဂ္ဂအတွင်းမှုချုပ်ဟောင်း ကိုဖီမစ္စတာကိုဖီအနန်ဥဆောင်တဲ့ဒီအကြံပေးကော်မတီပေါ့နော်ရခိုင်အရေးအကြံပေးကော်မတီကသွားတဲ့အခါမှာဒီရခိုင်ဘက်ကပေါ့နော်ရခိုင်ဘက်ကဒီရမီရဖလူကြီးတွေကဟိုတွေ့ဆုံဖို့ညှဉ်းဆန်ပြီးတော့ဆန္ဒပြနေတဲ့သဘောမျိုးပေါ့နော်အဲ့လိုဖြစ်တဲ့အခါကျတော့သူတို့ရဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့အခါကျတော့ရခိုင်ဒေသခံတွေဘက်ကပေါ့နော်ခံစားချက်ကလည်းပို့ပြီးတော့များဟိုမကြေမနက်မကြေမချမ်းဖြစ်လာမလားလို့လေအဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုများ
ဟုတ်ကဲ့ဆာပါခင်ဗျာခုနပြောတဲ့ဒီဒီရခိုင်နဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးရခိုင် advisory commission ရခိုင် state နဲ့အဖွဲ့မှာအဖွဲ့ထဲမှာလည်းကျွန်တော်တို့ရခိုင်တိုင်းရင်းသားတွေပါပါတယ်အဲဆိုတော့ဟိုခုနပြောတဲ့ဒီဖြစ်နေတဲ့ဥစ္စာကိုမျက်မြတ်တတဘယ်လိုက်မှုမရှိပဲနဲ့အဲဒီအကြံပေးနိုင်ဖို့အတွက်ဒီအဖွဲ့ထဲမှာပါတဲ့ composition ကလည်းဒီမြတ်မြတ်တာတာဖြစ်စေဖို့အတွက်ကိုအထောက်အကူပြုစေမယ်လို့ယုံကြည်ပါတယ်။ဒါကြောင့်မလို့ခုနလိုမျိုးဟိုဒေါက်တာကိုဖီယာနဲ့အဲဂျခိုင်ကိုသွားတဲ့ခီးစဉ်မှာဆန္ဒပြတာတွေပါလေရှိတာလဲသူကကျွန်တော်လည်းကိုယ်တိုင်ပါသွားတဲ့အတွက်ကြောင့်ကျွန်တော်လည်းအဲဟိုမြင်တွေ့ခဲ့ရပါတယ်။ဟိုခုနပြောလို့ဒါဟိုဒီလိုမျိုးဟိုဒီမိုကရေစီကျင့်သုံးနေတဲ့နိုင်ငံတစ်နိုင်ငံမှာဆန္ဒပြတယ်ဆိုတဲ့ဥစ္စာလဲဟိုမထူးတော့မထူးတန်းတော့မထူးဆန်းပါဘူးခင်ဗျာ။ဒါကိုဟိုကိုဒေါက်တာကိုဖီအနန်လည်းသူဆန္ဒဒီလိုမျိုးဆန္ဒပြရတဲ့ပတ်သက်ပြီးတော့သူခီးစဉ်အတွင်းသတင်းစာရှင်းလင်းပွဲမှာရောဒီရခိုင်မှာအာသတင်းတောက်တွေနဲ့တွေ့ပြောတဲ့အခါမှာလည်းဒီအချက်ကလေးတွေထည့်သွင်းသူပြောသွားတယ်ဆိုတဲ့ဥစ္စာလည်းဆရာမတို့သိမယ်ဖြစ်ပါတယ်ခင်ဗျာဒါကြောင့်မလို့အခုဒီမှာတော့ဟိုကျွန်တော်တို့အနေနဲ့လည်းဟိုဒီ advisory commission ကနေပြီးတော့သူတို့ရဲ့ suggestion တွေပါလေပေးနိုင်ဖို့အတွက်ကိုဗတ်ပေါင်းစုံကနေပြီးတော့ထေလာပြီးပြရမှာဖြစ်တဲ့အတွက်ကြောင့်သူတို့ခီးစဉ်အတွင်းမှာသူတို့မြန်မာနိုင်ငံလာတဲ့အတွင်းမှာဒါမှမဟုတ်ရင်ဟိုစာရေးသားပြီးတော့၎င်းပေါ့နော်သက်ဆိုင်ရာ stakeholder တွေကနေပြီးတော့ဖြစ်လို့တဲ့ဥစ္စာလေးတွေဖြစ်တဲ့ဥစ္စာလေးတွေအကြံဉာဏ်ပေးဖို့လဲသူတို့အများရန်တိုက်တွန်းတဲ့ဥစ္စာမျိုးလေးတွေရှိပါတယ်လူစင်းတွေ့ပြီးတော့မဟုတ်ခင်နဲ့စာရေးသားပြီးတော့အကြံဉာဏ်ပေးလို့ရတယ်ဆိုတာလေးလဲသူတို့အများရန်တိုက်တွန်းတဲ့အတွက်ကြောင့်ဒီလိုမျိုးအခြေအနေကိုလဲအသုံးပြုပြီးတော့အကြံဉာဏ်ပေးနိုင်ကြလိမ့်မယ်လို့ဟိုကျွန်တော်လည်းယုံကြည်ပါတယ်ခင်ဗျာခုနကလိုဆန္ဒပြတာတစ်ပိုင်းပေါ့နော်ခုနကတစ်ဖက်ကလည်းကိုဒေတာကိုပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်အားလုံးပူးပေါင်းဆောင်ရွက်ရင်းနဲ့ပဲကျွန်တော်တို့ဒီပြဿနာလေးကိုဖြေရှင်းသွားနိုင်နိုင်မယ်လို့ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟိုဒီ genocide ဆိုတဲ့စကားပေါ့နော်ဒါကတော့လူမျိုးတုံးတတ်ဖြတ်တဲ့ဆိုတဲ့စကားအဆင့်အထိတော့မရှိဘူးဆိုတာတော့အားလုံးသိကြတယ်ဒါပေမဲ့တစုံတစ်ခုသောအတိုင်းအတာအထိပေါ့လူခွေချိုးဖောက်မှုတွေကတော့ရှီကောင်းရှီနိုင်တာပေါ့ဘာလို့လဲဆိုတဲ့အခါကျတော့ကိုယ့်ဘက်ကလူတွေလည်းဟိုအသက်ခံထားရတယ်ဒီလိုမျိုးဟိုကိုအိမ်ကိုမိဆိုးတဲ့အဖြစ်တွေလည်းရှိတယ်ပေါ့အဲ့လိုဆက်ဆက်ချက်တွေလည်းအများကြီးရှိတာပေါ့နော်ဒါမဲ့လို့ဒီလုံခြုံရေးတပ်ဖွဲ့တွေအနေနဲ့အလွန်ကျွန်းအင်အားသုံးတာလည်းရှိရှိကောင်းရှိနိုင်ခဲ့တယ်ပေါ့နော်အဲ့လိုမျိုးဟာတွေကိုထဲထဲဝင်ဝင်သိနိုင်ဖို့အတွက်ပေါ့နော်တပ်မတော်ဘက်ကရောပူးပေါင်းဆောင်ရွက်မှုရှိပါလားရှင့
်ဟုတ်ဟိုခုနပြောလို့ပေါ့နော်ကျွန်တော်တို့အခုဒီစုံစမ်းရေးကော်မရှင်ဒုတက်သမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်ဖွဲ့တယ်ဆိုတာလေဒါကြောင့်ဖွဲ့ထားတဲ့ဥစ္စာဖြစ်ပါတယ်ခင်ဗျာခုနပြောတဲ့ဒီဟိုအော်တိုဘာ9ရက်နေ့မှာဖြစ်တဲ့ဖြစ်စဉ်အပါအဝင်ဒီနောက်ဆက်တွဲဖြစ်တဲ့ဖြစ်စဉ်တွေနောက်ဆက်တွဲရှင်းလင်းရေးလုပ်တဲ့ဖြစ်စဉ်တွေမှာဒီဆွဆဲချက်တွေကိုပြန်ပြီးတော့စုံစမ်းစစ်ဆေးဖို့အတွက်ဖွဲ့ထားတဲ့အတွက်ကြောင့်ဒီလိုကိစ္စတွေမှာခုနပြောသလိုဒီဟိုဒီ composition မှာလည်းဘယ်သူတွေပါလဲဆိုတဲ့ဥစ္စာလည်းဆရာမသိပြီးတဲ့အတွက်ကြောင့်တက်မရောအနေနဲ့လည်းဟိုအများကြီးပူးပေါင်းဆောင်ရွက်တဲ့ဥစ္စာမျိုးရှိပါတယ်ဒါကြောင့်မို့လို့ဒီကိစ္စမှာဒီဒုသမရတေဦးမြင့်စွေဦးဆောင်ပြီးတော့ဒီ commission ကနေပြီးတော့ဒီအဖြစ်ကိုစုံစမ်းစစ်ဆေးမှုရဲ့ရလဒ်ကိုကျွန်တော်တို့စောင့်မျှော်ကြည့်နေပါတယ်ခင်ဗျာ။ဟုတ
်ကဲ့။ကျေးဇူးအများကြီးတင်ပါတယ်။ကျေးဇူး
အများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့
။မြမရေဆွေးနွေးခန်းအစီအစဉ်တွေကိုတနင်္ဂနွေနေ့ညပိုင်းမှာအတင်နှาศင်နိုင်ပြီးအခုလိုတနင်္လာနေ့မနေ့ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့မြမပြည်ကပေးစာကန္တာအစားခရစ်စမတ်အထူးအစီအစဉ်ကိုနှาศင်ကြရမှာဖြစ်ပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်2016ခုနှစ်ဒီဇင်ဘာလ26ရက်တနင်္လာနေ့မနေ့9နာရီအထိဆက်ပြီးတော့နားဆင်ရမယ့် VOA ရဲ့အစီအစဉ်တွေကို line to meter 32 40နဲ့ 49 တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ဒီဒုတိယပိုင်းအစီအစဉ်တွေထဲမှာတော့အပြစ်မရက်သေးတဲ့အဖွဲ့တွေငြိမ်းချမ်းရေးလက်မှတ်လို့ရေးထိုးနိုင်မလားဆိုတာ
ကဏ္ဍကောင်းစင်တွေကိုကြီးလိုက်တာနဲ့ရံမုံငွေတွေကိုရေရှည်ငြိမ်းချမ်းရေးဖြစ်စဉ်အားလုံးအတွက်ခြုံငုံအသုံးပြုနိုင်မယ့်အနေအထားတွေးကြရမှာဖြစ်ပါတယ်ဒီကဏ္ဍတွေကိုကြည့်ရင်ရမုံဝေးတွေ
ဒီသတင်းပတ်မှာဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မှနှာစင်ကြရဖို့ပါရှင်အဲ့ဒီနောက်မှာတော့ကဘာတလွားထူးခြားစံပြသတင်းတူထွားတွေကိုလည်းနှာစင်ကြရဖို့ရှိပါတယ်အဲ့ဒီလိုစီစဉ်တွေကမှအခုအရင်ဆုံးတော့ထုတ်လွှင့်ပေးနေကြမအေးတနာကျော်ရဲ့မြန်မာပြည်ကပေးစာကန္တာအစားခရစ်မတ်အထူးအစီအစဉ်ကိုနှာစင်ကြရမှာဖြစ်ပါတယ်မအေးတနာကျော်ကစီစဉ်ပေးထားတာပါရှင်
ရှိရဲ့ Christmas အခါသမယပါတော့ရရှိများရှင်ဒီ Christmas ရက်မှာ Christmas အထူးအစီအစဉ်ဖြစ်နေ Christmas အတွက်အရန်နာမည်ကြီးရဲ့တခြင်းတစ်ချက်ကိုပြောပြချင်ပါတယ် UK နိုင်ငံကတော့ Christmas ရာသီရောက်ပြီဆိုတာနဲ့အကောင်းဆုံး Christmas ရာသီတေးဆိုပြီးတော့ရွေးချယ်နံပါတ်တက်လိရှိတာပါ American ပြည်အောင်စုမှာတော့ဒီလိုမျိုးဘယ်တခြင်းကတော့ Christmas ရာသီရဲ့အကောင်းဆုံးဆိုတာမျိုးတရားဝင်စီးရင်ထုတ်ပြန်တာမျိုးမရှိပေမဲ့လေ Billboard ကတော့အကောင်းဆုံး Holiday Day Album ဆိုပြီးတော့စီးရင်ထုတ်ပါတယ်ဒါ့အပြင် Rolling Stone ဂီတမဂဇင်းတို့ဂီတနဲ့ပတ်သက်တဲ့သတင်း website တွေကသူတို့ရဲ့စာဖတ်ပရိသတ်တွေစီးကားပဲဖြစ်ဖြစ်သူတို့ကိုယ်တိုင်ပဲဖြစ်ဖြစ်ဆန်းစစ်ပြီးတော့အကောင်းဆုံး Christmas Day များလူကြိုက်အများဆုံး Christmas Day များဆိုပြီးတော့စာရင်းထုတ်တတ်ပါတယ်။အဲ့စာရင်းတွေအားလုံးပေါင်းပြီးတော့အဲ့ထဲကသချင်းတချို့ကိုရွေးပြီးတော့နားဆင်ကြည့်အောင်ပါနော်
။ It's Christmas time. There's no need to be afraid.At Christmas time, we let in light and we banish shame.
And in our world of plenty, we can spread a smile of joy. Throw your arms around the world at Christmas time.
1984ခုနှစ်မှာ UK Christmas Gala အကောင်းဆုံးစီးရင်မှာနံပါတ်1ချိတ်တဲ့တခြင်းလေးပါအီသီယိုးပီးယားနိုင်ငံကအငတ်ပေးအတွက်အမှုပညာရှင်တွေစုပေါင်းပြီးရံမုံငွေရှာတဲ့ Band Aid ဘွဲကိုဗြိတိရှ်ဆိုတော်ကြီး Bob Geldof ရဲ့ The Boomtown Rats အဖွဲ့ကဦးစီးပြီးတော့ကျင်းပတော့ဒီသချင်းနဲ့ဖျော်ဖြေခဲ့တာပါ1989ခုနှစ်မှာ Band Aid 2ဆိုပြီးတော့နောက်ထပ်တစ်ပွဲ2004ခုနှစ်မှာ Band Aid 20ဆိုပြီးတော့နောက်ထပ်တစ်ခါဒီရံမုံငွေရှာဖွေပွဲတွေကျင်းပခဲ့ပါတယ်အခုနားဆင်ကြရတဲ့သချင်းကတော့2004ခုနှစ်မှာကျင်းပတဲ့ Band Aid 20ကသချင်းဖြစ်ပါတယ်တချင်းနာမည်က Do They Know It's Christmas Christmas ရောက်ပြီဆိုတာသူတို့သိရဲ့လားဟဲ့နားဆင်ကြည့်ပါရှင
် I'm the one that's snowing in Africa This Christmas time The greatest gift they'll get this year is life
Deprived if the tables turn, would you survive?
Here's to them underneath that burning sun.
You ain't gotta feel guilt, just selfless. Give a little help to the helpless.
Do they know it's Christmas time at all?
Feel.
Feed the world
1984ခုနှစ်မှာ UK နိုင်ငံအကောင်းဆုံးတပုတ်ထဲတေးသချင်းအယ်ဘမ်စီးမှာနံပါတ်1ချိတ်တဲ့ဒီ Last Christmas ဆိုတဲ့ Warm Up ရဲ့သချင်းကတော့ Christmas လို့စဉ်းစားမိတိုင်းကျွန်မစိတ်ထဲကိုပထမဦးဆုံးရောက်လာတဲ့သချင်းဖြစ်ပါတယ်။သချင်းကောင်းစဉ်ကအရင်နှစ် Christmas ဆိုတော့ပို့ပြီးတော့လည်းအမှတ်ရစေပါတယ်နော်။ Warm Up တွေက George Michael ကိုရိုင်းရေးတဲ့ဒီသချင်းကို Savage Garden, Billy Piper, Hillary Duff ဒီလိုမျိုးနာမည်ကြီးတွေပြင်နာမည်အကြီးဆုံး Taylor Swift ကလည်း2009ခုနှစ်ကပြန်ပြီးတော့အသံသွင်းတည်ဆိုခဲ့ပါတယ်။ Taylor Swift ရဲ့သချင်းကိုနားဆင်ကြည့်ပါအောင်ရှင
် Last Christmas I gave you my heart but the very next day you gave it away This year to save me from tears I'll give it to someone special Once bitten and twice shy I keep my distance but you still catch my It's been a year, it doesn't surprise me. Merry Christmas, I wrapped it up and sent it with a note saying, I love you, I meant it. Now I know what a fool I've been, but if you kiss me now, I know you'd fool me again. Last Christmas, I gave you my heart, but the very next day, you gave it
ဆိုပါမှာဩစတြေးလျနိုင်ငံမှာရေးဆက်ခဲ့တဲ့အခုထိလဲခရစ်စမတ်အချိန်တွေမှာအဓိကကြားရတဲ့သချင်းလေးတစ်ပုဒ်ကတော့ Silent Night ပဲဖြစ်ပါတယ်။ UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကလည်းဒီသချင်းကိုတံမိုးဖြတ်လို့မရတဲ့ယဉ်ကျေးမှုအမွေအနှစ်ဖြစ်နေ2012ခုနှစ်မှာစီရင်သွင်းလိုက်တာပါ။ဒီသချင်းကို Irish ဆိုတော့အညာက EERHU ဆိုပြီးတော့ Irish ဘာသာစကား Gaelic နဲ့ပြန်ဆိုထားပါတယ်။အဲ့ဒီသချင်းပါတဲ့သူရဲ့ Evening Falls ဆိုတဲ့ Dale Album ကတော့ American ပြည်အောင်စုမှာ1994ခုနှစ်နဲ့2004ခုနှစ်အကြား10နှစ်တာကာလအတွင်းအယောင်အကောင်းဆုံး Christmas Single ဒေးတပြားဖြစ်ပါတယ
Jesus, our respect.
Christmas တခြင်းကောင်းကောင်းလေးတွေကိုအများကြီးလိုက်နာထောင်ပြီးတော့မူရင်းတခြင်းတွေပဲဖြစ်ဖြစ်ပြတ်ဆိုထားတာတွေကပဲဖြစ်ဖြစ်တခြင်းတွေကကောင်းလို့ဘယ်တခြင်းရွေးရမလဲတော်တော်လေးကိုဝေကွဲမရဖြစ်ရပါတယ်ရှင်။ဒါမဲ့လည်းအချိန်ကလည်းအကန့်အသတ်နဲ့ဆိုတော့အခုဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့တခြင်းကတော့1956ခုနှစ်မှာ Chester Harrison ဆိုတဲ့အမျိုးသား Calypso ဂီတတန်စင်နဲ့စပြီးတော့ရေးသားတဲ့တခြင်းကိုနောက်ပိုင်းမှာ Christmas တခြင်းစာသာပြောင်းထည့်ပြီးတော့အဲ့နှစ်မှာပဲအတန်သွင်းခဲ့တဲ့တခြင်းဖြစ်ပါလေ။အဲ့ဒီတခြင်းကနောက်နှစ်1958ခုနှစ်မှာ UK အကောင်ဆုံးတခြင်းနံပါတ်1ချိတ်တာပါ။အဲ့ဒီတခြင်းကိုပြန်ပြီးတော့တည်ဆူထားတာတွေလည်းအများကြီးရှိပါသေး။1958ခုနှစ်မှာဂျာမနီကဒီစကိုဂီတအဖွဲ့ Bonian ပြန်ပြီးတော့တည်ဆူထားတဲ့တခြင်းကတော့လူကြိုက်အများဆုံးဖြစ်ပါလေ။Mary's Boy Child, Oh My Lord ဆိုတဲ့ခေါင်းစဉ်နဲ့ Bonian အဖွဲ့တည်ဆူတော့ UK မှာနံပါတ်1ထပ်ပြီးတော့ချိတ်ပါလေ။အဲ့ဒီချင်းက UK အကောင်းဆုံးတေးစင်မှာလဲခုချိန်ထိအယောင်ညာဆုံးတပုတ်သေးခွေစင်မှာပါဝင်တာပါ2012ကုန်ထိဆိုရင် online နဲ့တပြားနှစ်တန်းနီးပါရောင်းချရခဲ့ပြီးဖြစ်တယ်လို့ပထမအဦးဆုံးတည်ဆူခဲ့သူ Harry Belafonte ရဲ့တချင်းကလည်းအဲ့ဒီလောက်ထိရောင်းချထားရတာပါ Bonian အဖွဲ့တည်ဆူထားတဲ့ Mary's Boy Child Oh My Lord ဆိုတဲ့တချင်းကိုနားဆင်ကြည့်ကြရအောင်ပါ
Mary's Boy Child Jesus Christ was bornOn Christmas Day, and man will live forevermore because of Christmas Day.
US ပြီးတော့တခြား website တွေအကြိုက်ဆုံး Christmas Day တခြင်းစီးရင်တွေမှာမပါမဖြစ် Rolling Stone ရဲ့အစီးရင်မှာတော့ Christmas အကောင်းဆုံး Day နံပါတ်1ချိတ်တဲ့တခြင်းကတော့ John Lennon တိဆိုတဲ့ Happy Christmas War is Over ပဲဖြစ်ပါတယ်သူရဲ့ဇနီးဖြစ်တဲ့ Yoko Ono နဲ့တွဲပြီးတော့ John Lennon ကအဲ့ဒီအချိန်တုန်းက Vienna စစ်ပွဲနဲ့ပတ်သက်ပြီးတော့ရေးဆက်တဲ့တခြင်းမှာ Harlem Community Choir အဖွဲ့ကနောက်ခံတိဆိုပေးထားပြီးတော့နယူးယောက်က record plant မှာအတန်သွင်းတာဖြစ်ပါတယ်။တခြင်းကောင်းစဉ်လေးလိုပဲပျော်ရွှင်စရာ Christmas ချိန်ခါပါစစ်ပွဲကြီးပြီးပါပြီလို့ပြောနိုင်တဲ့အခြေအနေမကြောက်ရင်ရောက်နိုင်ပါစေလို့တောင်းဆိုပြပါတယ်ရှင်။အားလုံးအတွက်ပျော်ရွှင်စရာကောင်းတဲ့ Christmas ညဖြစ်ပါစေ
။ So this is Christmas And what have you done Another year overAnd so this is Christmas I hope you have fun The near and the dear ones The old and the young
မအေးတနာကျော်အစီအစဉ်တင်ဆက်ပေးခဲ့တဲ့ Christmas အထူးအစီအစဉ်ကိုနားဆင်ကြရပြီတဲ့နော်အခုဆက်ပြီးနားဆင်ရမှာကတော့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါရဲ့ရှင်အပြစ်မရက်သေးတဲ့အဖွဲ့တွေကိုအပြစ်ရက်စာချုပ်လက်မှတ်ထိုးလာအောင်စီယုံဆွဲဆောင်နိုင်မှာလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်ကိုမတ်အင်ဂျင်နီယာကကူညီတင်ဆက်ပေးထားပါရဲ့ရှင
်ပြီးခဲ့တဲ့ဒီဇင်ဘာ22ရက်နေ့က GMC လို့ခေါ်တဲ့ပြစ်ခတ်တိုက်ခိုက်မှုရက်စရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအစည်းအဝေးကျင်းပပါတယ်။ခေါင်းစဉ်ကတော့ GMC ကတွေ့ရှိရတဲ့အခက်အခဲနဲ့စင်ခုံမှုတွေအပေါ်ကြော်လွှားနိုင်မယ့်နည်းလမ်းတွေရှာဖွေဖို့အတွက်ကျင်းပတဲ့ကော်မတီရဲ့မျက်နှာစုံညီအစည်းအဝေးဖြစ်ပါတယ်။ဒီမတိုင်ခင်ဒီဇင်ဘာ21ရက်နေ့ကလည်းနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆာစုကြည်ကိုယ်တိုင်ဦးဆောင်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ရန်ပုံငွေဆိုင်ရာပေါင်းစပ်ညှိနှိုင်းရေးအဖွဲ့ JCB ဖွဲ့စည်းရေးဆိုင်ရာအစည်းအဝေးတရကျင်းပခဲ့ပါသေးတယ်။အဲ့ဒီဖွဲ့ကလည်းဒေါက်ဆာစုကြည်ကိုယ်တိုင်ဦးဆောင်ပြီးအစိုးရကိုယ်စားလှယ်၈ယောက်လက်နက်ကင်တိုင်းသားတွေဘက်ကကိုယ်စားလှယ၈ယောက်နဲ့ဖွဲ့စည်းကြမှာပါပြောရရင်လက်ရှိချိန်ဟာရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်မှာတပ်မတော်နဲ့ KIA ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေတိုက်ပွဲအပြင်းထန်ဖြစ်ပွားနေတဲ့အချိန်ပါတိုက်ပွဲကြီးတွေတိုက်ခိုက်နေပြီးနှစ်ဖက်အထူးကအကြဆုံးများပြားနေသလိုဒေသခံပြည်သူတွေလည်းဘေးလွတ်ရာရှောင်တိမ်နေကြရတဲ့အခြေအနေမျိုးပါဒီအခြေအနေအောက်မှာအစိုးရနဲ့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်ပြီးအကောင့်တွေဖော်နေကြတာဖြစ်ပါတယ်NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာလက်ရှိအပြစ်မရတိုက်ခိုက်နေစေအဖွဲ့စည်းတွေကိုအပြစ်ရစာချုပ်လက်မှတ်ထိုးလာအောင်ဆွဲဆောင်နိုင်ပါမလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ်
။ဒေါက်ဆန်းစုကြည်ဦးဆောင်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရန်ပုံငွေဆိုင်ရာပေါင်းဆက်ညှိနှိုင်းရေးအဖွဲ့ JCB ဖွဲ့စည်းရေးအစည်းအဝေးကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်နိုင်ငံတကာနဲ့ပြည်တွင်းကရလာမဲ့ကူညီထောက်ပံ့မှုတွေကိုဘယ်ကောင်းစဉ်အောက်မှာဘယ်လိုခွဲဝေသုံးစွဲသွားမယ်ဒီငွေကြေးအထောက်ပံ့တွေကိုဘယ်သူတွေကဘယ်လိုပွင့်လင်းမြင်သာမှုတွေနဲ့အတူစီမံခန့်ခွဲသွားမယ်ဆိုတာကိုညှိနှိုင်းကြတဲ့အစည်းအဝေးပါတကယ်တော့ငြိမ်းချမ်းရေးအကောင့်ထည်ဖော်ရေးအတွက်နိုင်ငံတကာထောက်ပံ့မှုတွေဟာအရင်သမရဦးသိန်းစိန်အစိုးရလက်ထက်ကတည်းကရှိခဲ့တာပါဒါပေမဲ့ပွင့်လင်းမြင်သာမှုမရှိဘူးလို့ဝိုင်းဝန်းဝေဖန်တာခံခဲ့ရပါတယ်အခုဒေါအောင်ဆန်းစုကြည်ဦးဆောင်ဖွဲ့စည်းမဲ့အဖွဲ့ကတော့အဲ့ဒီတုန်းကအခြေအနေမျိုးနဲ့လုံးဝခြားနာပါတယ်ရမုံဝေဆိုင်ရာပေါင်းဆက်ညှိနှိုင်းရေးအဖွဲ့မှအစိုးရဘက်နဲ့လက်နက်ကိုင်အဖွဲ့တွေဘက်ကအရေးအတွက်တူညီတဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းမှဖြစ်ပြီးထူးခြားချက်ကတော့တိုင်းသားလက်နက်ကိုင်တွေဘက်မှအပြစ်ရဲ့လက်မှတ်ထိုးမထားတဲ့အဖွဲ့ကကိုယ်စားလှယ်တွေကိုပါပါဝင်ခွင့်ပြုထားခြင်းပါဒါဒီမကဒီအဖွဲ့ထဲမှာဝါနဲ့မိုင်းလာလိုအဖွဲ့တွေကကိုယ်စားလှယ်တွေကိုပါထည့်သွင်းဖွဲ့စည်းသွားမယ်သဘောတွေ့မြင်ရပါတယ်ဒီအတိုင်းသာဖွဲ့စည်းနိုင်ခဲ့ရင်တကယ့်ကိုအားလုံးပါဝင်တဲ့ပေါင်းဆက်ညှိနှိုင်းမှုအဖွဲ့ဖြစ်လာမှာပ
ါတကယ်လဲအဲ့ဒီရန်ပုံဝင်ဆိုင်ရာအဖွဲ့စည်းမှာအားလုံးပါဝင်ဖို့လဲလိုအပ်တာတွေ့ရပါတယ်အကြောင်းကတော့ရန်ပုံငွေတွေရရှိလာတဲ့အခါဘယ်နေရာတွေမှာသုံးဆွဲမယ်ဘယ်လိုကောင်းစဉ်တွေအတွက်ရန်ပုံငွေရှာကြမယ်စတာတွေဆွေးနွေးတဲ့အခါငញ្ញန်ရေးဖြစ်စဉ်တစ်လျှောက်လုံးအတွက်အရေးကြီးကဏ္ဍ၄ခုကိုညှိနှိုင်းနိုင်ခဲ့ကြပါတယ်အဲ့ဒါတွေကတော့ပြစ်ခတ်တိုက်ခိုက်မှုရက်စရေးကဏ္ဍစစ်ဆန်ညှိနှိုင်းဆွေးနွေးရေးကဏ္ဍငញ្ញန်ရေးအထောက်အကူပြုဖွံ့ဖြိုးရေးကဏ္ဍနဲ့မျိုးသားပြန်လည်သိမြင်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRCB ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်များကဏ္ဍဆိုပြီးကဏ္ဍ၄ရပ်ချမှတ်နိုင်ခဲ့ကြလို့ပါပဲကဏ္ဍခေါင်းစဉ်တွေကိုကြည့်လိုက်တာနဲ့ရန်ပုံငွေတွေကိုရေရှည်ငြိမ်းချမ်းရေးဖြစ်စဉ်အားလုံးအတွက်ခြုံငုံအသုံးပြုနိုင်မဲ့အနေအထားတွေးကြရမှာဖြစ်ပါတယ်ဒီကဏ္ဍတွေကိုကြည့်ရင်ရန်ပုံငွေတွေဟာအပြစ်မရသေးတဲ့လက်နက်ကိုင်အဖွဲ့စည်းတွေနဲ့ဆိုင်တဲ့ကိစ္စတွေမှာသုံးနိုင်မှာဖြစ်သလိုအပြစ်ရထားပြီးသားနယ်မြေတွေသာဖွံ့ဖြိုးအောင်လုပ်လို့တဲ့ကဏ္ဍတွေမှာလည်းအသုံးပြုနိုင်မယ်ဆိုတာတွေ့နိုင်ပါတယ်
နောက်ရက်ကျင်းပတဲ့ GMC အစည်းအဝေးမှာတော့ GMC ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြည့်ကအဲ့ဒီကိစ္စပြောပါတယ်။သူကတိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးပြီးဖြစ်တဲ့အကြောင်းဒီနောက်ပိုင်းအပြစ်ရဲ့ခိုင်မာစေဖို့စောင့်ကြည့်ရေးကော်မတီတွေဖွဲ့ပြီးအကောင့်ထည့်ဖော်ခဲ့တဲ့အကြောင်းဒါရီမကဂျားကာလဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေကိုပါဆောင်ရွက်သွားကြဖို့ရှိတဲ့အကြောင်းအဲ့ဒီလိုငြိမ်းချမ်းရေးဖြစ်စဉ်တွေကိုအောင်အောင်မြင်မြင်အကောင့်ထည့်ဖော်နိုင်မှသာအပြစ်ရထားတဲ့အကျိုးကျေးဇူးကိုထင်ထင်ရှားရှားတွေ့မြင်ရမှာဖြစ်ပြီးအပြစ်ရမထားတဲ့အဖွဲ့တွေအပြစ်ရစာချုပ်လက်မှတ်ရေးထိုးလာအောင်ဆွဲဆောင်နိုင်မှာဖြစ်တဲ့အကြောင်းပြောကြခဲ့ပါတယ်။မှန်ပါတယ်။တကယ်လဲတိုင်းသားပြည်သူတွေဟာအစိုးရနဲ့လက်နက်ကိုင်တိုင်းသားတွေအပြစ်အခက်ရစဲထားခြင်းအပြင်သူတို့အပေါ်ဘလောက်ထိအကျိုးကျေးဇူးရှိလာမလဲစောင့်ကြည့်နေကြတာပါ။ဒီအတွက်အစိုးရတပ်မတော်နဲ့အပြစ်ရတိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အပြစ်ရခိုင်မာအောင်နောက်ထပ်တိုက်ပွဲတွေမဖြစ်တော့အောင်စူးစမ်းထိန်းသိမ်းကြရမယ်အပြင်မြေမြုပ်မိုင်းတွေရှင်းလင်းရေး ဒုက္ခတွေတွေနေရပြန်နိုင်ရေးသက်ဆိုင်ရာနေမြေအသီးသီးကတိုင်းသားပြည်သူတွေလွတ်လွတ်လပ်လပ်သွားလာနေထိုင်စီးပွားရေးလုပ်ကိုင်နိုင်ရေးစတဲ့အခြေအနေတွေဖန်တီးပေးဖို့လိုပါတယ်။ဒါတွေမကမြမငင်းကြေးရေးဖြစ်စဉ်တွေကိုကူညီနေကြတဲ့နိုင်ငံတကာအကူအညီအထောက်အပံ့တွေအဲ့ဒီဒေသတွေမှာခံစားလာနိုင်အောင်ပြည်မာကြီးနီးတူအပြည့်ရထားတဲ့ဒေသတွေမှာနိုင်ငံတကာယင်းနှိမ့်နှံမှုတွေဝေရောက်လာနိုင်အောင်ကူညီပံ့ပိုးပေးနိုင်ရမှာဖြစ်ပါတယ်
။ခြုံငုံပြီးပြောရရင်အစိုးရတပ်မတော်နဲ့အပြည့်ရတိုင်းသားလက်နက်ကိုင်တွေဟာတစ်ဖက်မှာအပြည့်ရခိုင်မာအောင်လို့နိုင်ငံရေးရပြည်လည်မှုရသည့်အထီးအေးဆေးဆေးအချိန်ယူဆွေးနွေးအခြားတစ်ဖက်မှာလည်းတိုင်းသားပြည်သူတွေရဲ့ဘဝမြင့်မားတိုးတက်ရေးနေမြေဒေသအေဂျင့်တည်ငြိမ်ပြီးဖွံ့ဖြိုးတိုးတက်လာစေရေးကိစ္စတွေကိုအကောင့်ထဲဖော်နိုင်ရမှာဖြစ်ပါတယ်။အဲဒီလိုအကောင့်ထဲဖော်လို့အောင်မြင်လာတာနဲ့အမျှအပြစ်ခတ်ရက်စဲထားတဲ့ဒေသနဲ့တိုင်းသားပြည်သူတွေရဲ့ပုံရိပ်ပိုကောင်းမွန်လာမှာဖြစ်ပြီးအပြစ်မရသေးတဲ့ဒေသကပြည်သူတွေအားကျရတဲ့အနေအထားတစ်ခုရောက်ရှိလာမှာပါ။ဒီတိုင်းသားပြည်သူတွေရဲ့ဆန္ဒကိုစူးစီးပြီးတိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေအပြစ်ရစာချုပ်လက်မှတ်ရေးထိုးလာအောင်ကြိုးစားကြရမှာဖြစ်ပါတယ်။လက်ရှိဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့အဲ့ဓာတွေကိုအောင်မြင်မြင်မြင်မြန်ဆန်းဆန်းအကောင့်ထဲပေါ်လာနိုင်တဲ့အမျှအပြစ်မရသေးတဲ့အဖွဲ့တွေကို NCA စာချုပ်မှာလက်မှတ်ရေးထိုးလာအောင်စီယုံဆွဲဆောင်နိုင်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနက်ပိုင်းတွင်မှပုံမှန်နားဆင်နိုင်သလို VOA ရဲ့ website မှာကောဒီ VOA ရဲ့ Facebook စာမျက်နှာမှာပါအတန်ဖိုင်နဲ့ရောစာသားနဲ့ပါနားဆင်ဖတ်ရှုနိုင်ကြပါရဲ့ရှင်။အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင
်။2019နှစ်သစ်မှာမြန်မာနိုင်ငံရဲ့အခြေအနေအရရပေါ်ကျွန်တော်တို့ VOA သောရရှင်ရဲ့မျှော်လင့်ချက်တွေနဲ့စူတောင်းတွေကိုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပြောဆိုဖလှယ်ကြရအောင်ပါ။ဒီအစီအစဉ်မှာတိုက်ရိုက်ပါဝင်နေတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမိပို့ထားပေးပါ။ကိုယ့်ရဲ့မျိုးလင်းချက်နဲ့စုတောင်းကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က12923823554 email လိပ်စာ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှိနေအားလုံးကိုဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ။
အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်လှည့်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေသေးတဲ့ကဘာတလွားထူးခြားစံပြသတင်းလွှာတွေထုတ်လွှင့်ခြင်းရောက်လာပါပြီ။ကိုငိမ့်ချန်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပေးထားပါရစေရှင်။
ပီရူးနိုင်ငံကခီတာဝိုင်းတစ်ခုကတော့မြို့တော်လီမာကနားမကြားတဲ့ကလေးတွေအတွက်အလင်းအရောင်နဲ့တုံခါမှုတွေကိုသုံးပြီးခရစ်စမတ်အားလည်းရဖျော်ပြပေးခဲ့ကြပါတယ်။လန်ချိုကွီဇီယာနာကဂီတပညာရှင်လည်းဖြစ်ရုပ်မြင်သံကြားအစီအစဉ်မှာပါဝင်တင်ဆက်သူလည်းဖြစ်ပြီးတော့အခုလိုအားလည်းရဂီတဝိုင်းလေးကိုနားမကြားသူတွေအတွက်အထူးစီစဉ်ခဲ့တာပါ။ခရစ်စမတ်ရိုးရာတခြင်းတွေဖြစ်တဲ့ Jingle Bell အစရှိတဲ့တခြင်းတွေကိုကလေး90လောက်ကိုဖျော်ပြခဲ့တာဖြစ်ပြီးတော့ဒီတင်ဆက်မှုကရတဲ့အကျိုးအမြတ်တွေအားလုံးကိုပီရူးနားမကြားအသင်းအတွက်ရည်ရွယ်ခဲ့တာပါ။စောင်းဝင်ကာလာဆိုတဲ့ software တစ်မျိုးကိုသုံးခဲ့ပြီးတော့ကလေးတွေထိုင်တဲ့ခုံအောက်မှာရှိတဲ့ speaker နဲ့ဆက်သွယ်ထားတာပါ။တခြင်းဆလာတာနဲ့ speaker ပါတဲ့ခုံတွေဟာအတန်ကြောင့်တုံလာသလိုပတ်ဝန်းကျင်မှာရှိတဲ့အလင်းနဲ့အရောင်တွေကလည်းတန်စင်အလိုက်ပြောင်းလဲမှုကိုခံစားရသေးတာပါ။ဒီလိုလုပ်တာဟာတဘာဝအရန်ကြတဲ့အတွက်လဲကလေးတွေအလဲတကူနားလည်မယ်လို့မျှော်လင့်တဲ့အကြောင်း Latin guitar Grammy ဆုအတွက်စရင်တင်သွင်းခြင်းခံရသူလည်းဖြစ်ပြီးသူအမျိုးသားရိုးရာကိုထိမ့်သိမ့်တဲ့ဆုရထားသူလည်းဖြစ်တဲ့ကွီဇီယာနာကပြောပါတယ်
တောင်ပိုင်းအိန္ဒိယမြို့တစ်ခုဖြစ်တဲ့ဂျန်ဂါလူရူမြို့မှာတော့တဘာဝဖတ်ဝင်ခြင်းကိုထိခိုက်မှုနည်းစေတဲ့ခရစ်စမတ်တစ်ပင်တစ်ပင်ဟာလူအများကိုဆွဲဆောင်နေပါတယ်။မာတိုးမာဖျားရှိကိုချောင်းကဖန်တီးထားတဲ့အမြင့်ပင်25ပင်ရှိတဲ့ဒီတစ်ပင်ဟာပြန်လည်အသုံးပြုလို့ရတဲ့ပစ္စည်းတွေဖြစ်တဲ့ get to ဆက်ကူပုံတွေအာလူးနဲ့ကြက်သွန်နီအိတ်အခွန်တွေကိုသုံးပြီးတော့လှုပ်ထားတာပါ။အခုလိုထူးခြားတဲ့အကြံဉာဏ်နဲ့ဖန်တီးထားတာဟာဆိုရင်ဒါဟာ10ချိန်မြောက်ဖြစ်ပါတယ်။အနာဂတ်မျိုးဆက်တွေအတွက်ကျွန်တော်တို့ဘယ်လိုတံမိုးမျိုးကိုလေးစားဖို့သင်ကြားပေးသလဲဆိုတာကိုပြသဖို့အတွက်အခုလိုလှုပ်ဆောင်ရတာပါလို့ဖျားရှင်ကိုကျောင်းကတရားဟောဆရာဒေါက်တာရှမ်ဖီသောမတ်စ်ကပြောပါရရှင
်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပါကစ္စတန်နိုင်ငံကရာချီမြို့မှာရှိတဲ့ခရစ်ယာန်လူမှုအဖွဲ့အစည်းတွေဟာခရစ်စမတ်မတိုင်ခင်အကျိုးငြိမ်းချမ်းရေးဆုတောင်းပွဲတစ်ခုကိုလှည့်လည်ကျင်းပခဲ့ပါတယ်က ားကြီးတွေပေါ်မှာစန္တာဘိုးဘိုးလိုဝတ်ဆင်ထားတဲ့သူတွေကစန္တာအုတ်ထုပ်တွေကိုလိုက်ဝေပေးခဲ့တာပါကရာချီမြို့မှာခရစ်ယာန်လူနည်းစုတော်တော်များများနေထိုင်တာဖြစ်ပါတယ်ငြိမ်းချမ်းရေးအတွက်ဆူတောင်းတာပါကစ္စတန်နိုင်ငံကြီးပွားဖို့အတွက်ဆူတောင်းတာတွေလုပ်ခဲ့ကြပြီးလူအသွားလာများတဲ့ပင်လယ်စိတ်ကမ်းနေရာမှာအဆုံးသတ်ခဲ့ကြပါတယ်ခင်ဗျာ
ဘိုလီးဗီးယားနိုင်ငံမှာတော့ပစိဖိတ်သမုဒ္ဒရာအနောက်ဘက်ကမ်းကနေအရှေ့ဘက်ဩစတြေးလျကမ်းခြေကိုသွားမယ်ကျူရိုးတဲ့ဆောက်ထားတဲ့ထူရာလီတစီရေချပွဲကျင်းပပါရယ်ရိုးရာခန်းသားတွေပြုလုပ်ခဲ့ပြီးတော့ဒီပွဲကိုဘိုလီးဗီးယားသမ္မတကိုယ်တိုင်တက်ရောက်ခဲ့တာပါ18မီတာရှိတဲ့ဒီလီဟာကီလိုမီတာပေါင်း 18,500 ကိုကျော်ဖြတ်ပြီးရေးကြီးတဲ့ပေါင်းစည်သတင်းစကားတွေကိုတည်ဆောက်မှုဖြစ်ပါတယ်လို့ဒီလီကိုတည်ဆောက်ခဲ့တဲ့အဲရစ်ခန်တရီကပြောပါရယ်ဗီရာကိုချာ3လို့နာမည်ပေးထားတဲ့ဒီလီဟာတီတီကာကာရေအိုင်ကြီးထဲမှာပေါက်တဲ့ကျူရိုးတွေကိုသုံးပြီးတော့စောက်ထားတာပါ။ချီလီစိတ်ကမ်းမြို့အေရီကာကနေဩစတြေးလျနိုင်ငံကို2019ခုနှစ်မတ်လမှာစတင်ထွက်ခွာမှာဖြစ်ပြီးတော့အမေရိကန်ဇီဝဗေဒပညာရှင်ဖီလ်ဘက်ရဲ့စိတ်ကူးကိုအောက်ထည်ဖော်မှာဖြစ်ပါတယ်။အခုခီးစင်ဟာဘက်အဒရက်တတိယအချိန်မြောက်ဖြစ်ပြီးတော့2000ခုနှစ်ကျုံကအေရီကာကနေEaster Island ကိုသွားတဲ့ပထမအချိန်နဲ့2003ခုနှစ် Valparaiso စိတ်ကမ်းကနေ Sydney ကိုသွားတဲ့ဒုတိယအခေါက်တွေကတော့မအောင်မြင်ခဲ့ပါဘူးရှင
်ကိုငင်းချမ်းနဲ့မက်ကင်ဖြူထရီတို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုကျမတို့အတန်လွှင့်နေတဲ့အချိန်နဲ့တပြေးညီ VOA Internet စာမျက်နှာကနေတိုက်ရိုက်ဖမ်းယူနားဆင်လို့ရပါတယ်မနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေညကင်း၁နာရီထိတစ်ချိန်မှာလည်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင် VOA ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်တနင်္လာနေ့မနက်ဖက်အစီအစဉ်တွေအဆုံးသတ်ပါတော့မရှင်စီစဉ်ဆုံးသတ်ခင်မှာတရင်အချင်းချုပ်ကိုဥဆမ်မိုးဝေကတလှည့်ကြေညာပေးပါဦးမရှင
်ရုရှားရေတပ်ကရေငုသမားတရားကျော်အပါအဝင်ရုရှားနိုင်ငံတဝန်းကထောင်နေရှိတဲ့ရှာဖွေရေးနဲ့ကယ်ဆယ်ရေးလူသားတွေဟာဆိုရှိပင်လယ်နဲ့စိတ်ကမ်းကိုတင်းတင်းလာနေမှာရောက်ရှိနေကြပြီးပင်လယ်တွင်ပစ်ကျသွားတဲ့ရုရှားစစ်လေယာဉ်နဲ့ပတ်သက်တဲ့တဲလွန်စားတွေကိုရှာဖွေနေကြပါတယ်အဲ့ဒီလေယာဉ်ပေါ်မှာလူ62ဦးလိုက်ပါသွားတာဖြစ်ပါတယ်လင်းဘုံမှာနိုင်ငံတကာချီးကျူးထောပနာပြုခံရတဲ့ရုရှားစစ်တီးပွဲကဒါဇင်နဲ့ရှိတဲ့အစိုးရအကျော်မော်တွေလိုက်ပါသွားတာပါတင်းလာနေကိုနိုင်ငံနဲ့တဝမ်းဝန်နေချင်းအထိမ့်မှတ်နေအဖြစ်သတ်မှတ်တဲ့အကြောင်းတမရဗလဒမီယာပူတင်ကကြေညာခဲ့ပါတယ်နာမည်ကြီးအစိုးရအနုပညာရှင်ဂျော့ချ်မိုက်ကယ်ဟာအသက်53နှစ်အရွယ်မှာကွယ်လွန်သွားပါတယ်ဝမ်အဖွဲ့ရဲ့ပင်တိုင်းအစိုးရဟောင်းဂျော့ချ်မိုက်ကယ်ဟာသူ့ရဲ့အယ်လ်ဘမ်အချက်အလက်တန်ပေါင်း100ကျော်ရောင်းချခဲ့ရပါတယ်စစ်ပွဲတွေအတွင်းအကြမ်းဖက်မှုတွေရဲ့ချင်းချောက်မှုကနေကမ္ဘာကြီးငြိမ်းချမ်းပါစေကြောင်းပိုပ်ဟန်မင်းကြီးဖရန်စစ်ကတနင်္ဂနွေနေ့မှာကြောက်တဲ့ခရစ်စမတ်နေ့ဆူတောင်းအဖြစ်မင်ကြားလိုက်ပါတယ်စိန့်ပီတာယဉ်ပြင်မှာလာတာဆောင်ကနေပိုပ်ဟန်မင်းကြီးမိန့်ခွန်းပြောကြားတဲ့အထက်မှာမြမငြိမ်းချမ်းရေးအောင်မြင်ပါစေကြောင်းလည်းထည့်သွင်းပြီးတော့ဆူတောင်းသွားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲတပ်ဖွဲ့ကဒကာမြို့တော်မှာရှိတဲ့အစ္စလာမစ်အစွန်းရောက်သမားတွေပုန်းခိုနေတဲ့နေရာကိုစနေနေ့ကဝင်ရောက်စီးရင်တက်ခိုက်ရမှာဇူလိုင်လကဖေးဆိုင်အတွင်းတက်ခိုက်ခံရတိမ့်ပိတ်ခံရတဲ့ဖြစ်ရရဲ့နောက်ွယ်မှာပါဝင်ခဲ့သူစစ်တွေးကြနှစ်ယောက်တည်ဆုံးသွားပါတယ်
။ဒီဇင်ဘာလ26ရက် VOA American တိုင်းရဲ့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကြေညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်။တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.